မကွေးတိုင်းခံကောခရိုင်ရင်းလာရွာနီးမှာတော့ကျေးရွာလုံးကျုံရဲ့အဖွဲနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။စစ်တပ်ဘက်ကပစ်ခတ်မှုကြောင့်ရွာသား၃ယောက်သေဆုံးခဲ့တယ်လို့ရွာသားတွေကပြောပါတယ်။ရင်းလာရွာနီးကနှမ်းခါရွာမှာလဲကျေးရွာထဲမှာပစ်ခတ်တဲ့အချိန်မှာကြီးစံထိမှန်သူတွေလည်းရှိပါတယ်။တဆက်သေးပါပဲရှမ်းပြည်နယ်မူဆယ်ဘက်မှာလဲဒီကနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်။
မကွေးတိုင်းကံကောခရိုင်ရင်းလှရွာနီးမှာဒီကနေ့မင်းဆက်ရှိရဲ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေကနေအကြမ်းဖက်အာဏာပိဆိုင်ရေးလုပ်နေတဲ့စီရီယမ်လှုပ်ရှားသူကြောင်းစရာတွေကိုလာဖမ်းတဲ့အတွက်ကြေးရွာလုံကြုံရေးအဖွဲ့နဲ့ပြစ်ခတ်ခဲ့ကြပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်ခဲ့တာပါထွက်ပြေးသူတွေကိုပါစစ်တပ်ကပြစ်ခတ်လို့၃ဦးသေဆုံးသွားတယ်လို့နှမ်းခါရွာကန်တူကအခုလိုပြောပါတယ
်ရင်းလှရဲ့တောင်ကွန်းသားမရသူကရွာထဲမှာမကြည့်ဘူးရွာပြင်မှာစစ်ထားတယ်ဟုတ်တယ်ရဲရဲလူတွေပြည့်နေကားလေးကြီးကံကိုပြတာလာတာကိုစတိထားနေဖြစ်တာရွာထဲကိုစီရင်သမားတွေပါတယ်အဲ့လိုဖမ်းမာတွေပါမျိုးတွေဖြစ်နေဆိုလို့ရွာထဲမှာဝင်ပြီးတော့စတိရရလို့ရအောင်စတိထားခံပြင်းပြီးတော့မင်းနဲ့ပြည့်တယ်သူတို့ကမနာမြုပ်တော့ RPG ကိုလန့်ထုတော့ RPG နဲ့ထုတော့အဲလူရဲ့ပထမအဲခုစက်ကောစတိတဲ့နေရာမှာလူတယောက်ကဖြစ်နေတဲ့အချင်းကိုဆိုးနေတယ်သူကလမ်းဘေးမှာကားလမ်းဘေးတွေမှာအိမ်ကြီးရှိတယ်အတင်းသေးသေးသူကအဲ့ဒါမှာလမ်းဘေးနေခါထားယူပြီးတဲ့လူလာလို့ပုံလို့ဆိုင်မှာကြားလာနေပြီးရနေကမှန်းမပြတ်တာ၃ယောက်ပြည်ရရတိုင်းမှာအင်ဂျင်မှာတယောက်ကိုပြတ်တတ်ပြီးမှသူအာဒီဂျီနဲ့ထူနေမှမြင်လာနေနေခဲ့တယ်ဗျ။ရဲလိုက်ရတယ်အဲ့လိုမီဒီရှုထားတယ်ဗျ။နှမ်းခါရောက်ပြထူလာခဲ့တယ်ဗျ။အဲ့တော့မှာ၂ယောက်ဖြစ်ရတယောက်ကတော့၆ကိုဖြစ်ရဗျ။အခုလိုရွာထဲကလူတွေပြည်ပြီးတာနဲ့ဒီက limit ကြီးနေတော့ပြတ်ဖို့မှာကိုပြည်ပြီးတာနဲ့ခုကနေ့လည်းမနာရီထိုးလောက်ကနေဖြစ်တယ်ဗျ။ဖြစ်တာဖြစ်ပြီးရနေပြီးတော့ခုကလက်ချောင်းဘက်ကိုရောက်သွားရပြင်တော့ရကလေးခံကွက်လာတာကလေးကိုပြင်တော့ရ
ရင်လာရွာပဲဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာမပြောသေးပါဘူး။စကိုင်းတိုင်းကောလင်းမြို့မှာလည်းစစ်တပ်ကတနက်ပစ်ပေါက်6လံခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေပါတယ်။တနင်္သာရီတိုင်းဒဝဲမြို့စက်စားပြင်ရောက်ွက်မှာလည်းမေလ29ရက်နေ့တုန်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အိမ်ထဲမှာထိုင်နေသူအမျိုးသားတဦးသေဆုံးတယ်လို့ဒဝဲ Watch သတင်းဌာနကထုတ်ပြန်ထားပါတယ်။တစက်တည်းမှာပဲရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်လို့မူဆယ်တန်ရှင်းရေးဝန်ထမ်းတဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ဒဏ်ရာသူ2ဦးထဲက1ဦးမှာမီးလောင်ဒဏ်ရာတွေရထားပြီးလာရှိုးစေယုံကိုပို့ခဲ့ရတယ်လို့မူဆယ်မြို့ဂယုနာလူမှုကွန်ရီအသင်းကတာဝန်ရှိသူတူကပြောပါတယ
်။မနေ့က7နာရီ10မိနစ်လောက်ပေါ့နော်။စေယုံရဲ့အထက်က3ချောင်းအမီပေါ့နော်။အဲ့ဒီမှာမှာကျွန်တော်တန်ရှင်းရေးမူဆယ်တန်ရှင်းကုမ္ပဏီဝန်ထမ်းတယောက်ကအထက်ကထုတ်ခိုင်းမိတယ်လို့ပြောတယ်။ဟုတ်ကဲ့ဒီလိုပြောတယ်။ခိုင်းတော့အလာကိုပောက်ပြဲတော့လေပောက်ပြဲတဲ့အခါမှာအဲ့နာကိုရောက်လာတဲ့စံကြေသမားပေါ့နော်။စံကြေသမားကစံကြေသမားလည်းဖြစ်ရဲ။ဒါနောက်ကအဲ့နာမှာရှိတဲ့စီးဆိုင်တစ်ဆိုင်ကစီးဆိုင်တစ်ဆိုင်ကဝန်ထမ်းမင်္ဂလိတယောက်လည်းဖြစ်ရဲ။စံကြေသမားကမင်းနာဆိုင်ဝန်ထမ်းနော်မင်းကလေးကအစီအစဉ်ဝင်တယ်။အဲနောက်ပြီးတော့သူဆုံးသွားတာကတော့အဲကံမင်းရဲ့ဟိုမြစ်ရဲ့တန်ရှင်ကိုမျိုးဝင်လာပါတော့ဟုတ်ကဲ့။ကြီးတဲ့လူတွေတန်ရာချင်းကြီးကအစီအစဉ်ဝင်တဲ့မင်းကလေးကတော့တန်ရာစုလို့ဝါမဖြစ်ဘူး။အဲနောက်ကမင်းမဆိုင်ဝင်တဲ့ကတော့သူဆိုင်ကကမီးလောင်နေနောက်သူ့လေကိုတချမ်းမီးလောင်နေမီးလောင်နေတဲ့မြစ်ရဲ့စီဝါနေပြီးတော့လာရှိစီကိုသူတို့မြစ်ရဲ့ကုန်းလာပြန်နေပြီးတော့ဆုံးဆောင်ပေးပါလေညနေပိုင်းကတော့အဲလက်ရှိရှိကိုရရှိပြီးဖြစ်ပါလေညနေဘက်ကနှစ်နာရီလောက်ကရပ်ပြီးတော့လာရှိနော
်ဖောက်ခွဲမှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိသေးပါဘူးမူဆယ်မျိုးရင်းမှာလုံလုံရေးတင်းတင်းကြပ်ကြပ်နဲ့တပ်ဖွဲ့ဝင်တွေကင်းလှည့်နေပါတယ်စစ်တပ်ကအာဏာသိမ်းတာ၃လကျော်လာပြီးနောက်ပိုင်းရန်ကုန်မန္တလေးအစရှိတဲ့မြို့ကြီးတွေအပြင်တခြားမြို့တွေမှာပါပောက်ခွဲမှုတွေဇက်တိုက်ဖြစ်နေပြီးအရက်သားတေဆိုးမှုတွေပါရှိနေပါတယ်ခင်ဗျာ